စကိုင်းတိုင်းကနီမြို့နယ်မှာနှစ်မြုပ်ခဲ့တဲ့စုအောင်စုမှုကျော်အမြန်ရည်ရင်ကိုအခု9ရက်မြောက်တဲ့နေ့မှာအစိပ်ပိုင်းအားလုံးကိုဆယ်ယူပြည်စည်းသွားပါပြီ။နှစ်မြုပ်နေတဲ့ရည်ရင်အစိပ်ပိုင်းတွေကြားမှာပိတ်မိနေတဲ့အလောင်းတွေကိုဆယ်ယူနိုင်ခဲ့ပြီးတော့စုစုပေါင်းအလောင်း80ကျော်ရှိခဲ့တဲ့အကြောင်းစကိုင်းတိုင်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဦးစီးဌာနကပြောပါတယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။စကိုင်းတိုင်းဟုံးမလင်းဖောင်းပြေမော်လိုက်ကလေးဝဂိတ်တွေကနေခရီးတဲ့300ချက်မနဲ့တင်ဆောင်လာတဲ့အမြန်ရည်ရင်ဟာကဏီမြို့နယ်မိချောင်းတွင်းကျေးရွာအနီးမှာနှိမ့်ယူခဲ့တာပါ။မီးစက်ရကျေးရွာသားတွေဟိတတုခလူမှုရေးအသင်းကင်းရွာကပရိတ်တအဖွဲ့ဝင်တွေနဲ့ကယ်ဆယ်ရေးလှုပ်သားတွေကကယ်ဆယ်ခဲ့တာကြောင့်လူ160နီးပါးအသက်ရှင်ကျန်ခဲ့ပြီးအလောင်း80ကျော်ကိုရှာဖွေတွေ့ရှိခဲ့တယ်ဆိုပြီးသခိုင်းတိုင်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဦးစီးဌာနကညွှန်ကြားရေးမှူးဦးစဝီလီဖရန့်ကပြောပါတယ
်ဟုတ်ပါတယ်ကလေအားလုံးဆယ်ပြီးတော့ပေါ်ပြီးတော့ပါကြီးကအလောင်းကကျွန်တော်တို့အားလုံးစုစုပေါင်းဒီပဲမှာကျွန်တော်တို့ဧရိယာမှာတော့89,000ရပါတယ်။ဟိုပဲရေစကြိုးမြွေတိုင်းပဲဟိုတော့ငါးလုံးအောင်မျောသွားတယ်။ဆယ်မိနစ်သာဒီမရှိတော့လေအဲ့ဒီငါးလုံးကပိုင်တော့ကျွန်တော်80,000ရှိပါတယ်ကြာ။ဆိုတော့လူရင်းတော့ပေါ်လာပြီးတော့ကျွန်တော်ကကျန်းကိုဆက်ကပ်ဖို့ဟိုကန်းကရေတိန်ကိုဆွဲဖို့ဆွဲပြီးတင်ဖို့တော့လုပ်ပါမယ်ကြာ။ဆက်လုပ်ဖို့ရှိပါမယ်ဟုတ်ကဲ့။
ရင်ရင်နှိမ့်ညွတ်မှုမှာပါသွားကြပြီးအသက်သေဆုံးသွားကြတဲ့သူတွေအတွက်မိသားစုဝင်တွေကတော့ယူကျုံးမရခံစားနေကြရတာပါရင်ရင်ဟာလူတွေကိုကောကွန်ပျူတာတွေကိုပါအဆမတန်တင်လာတဲ့အတွက်ဒီလိုအသက်ဆုံးရှုံးမှုတွေဖြစ်ခဲ့ရတာလို့လဲအသက်22နှစ်အရွယ်သေဆုံးသွားသူကြောင်းဆရာမတူဖြစ်တဲ့မတ်ခိုင်ချိုချိုမော်ရဲ့မိသားစုဝင်တွေကတော့ဆိုပါတယ
်ဟုတ်ကဲ့ညာအခုသူတို့တင်လာတာကမရိုင်းလုံးနေရပါလို့ကျတော့ရင်ရင်နှစ်သီးစာတို့၃သီးစာတွေနဲ့တင်လာတာမှအမဒီမှာခီးဒီလိုပေါ့နော်ဒီသတင်းကြော်ဆရာဆရာမတွေပြန်ပြန်ဆိုရင်သူတို့တို့ကနောက်ထပ်ဒုစိတ်ကြီးကြီးလေးပေါ့နော်အဲဒီတန်ချိန်နဲ့လဲညီအောင်အဲ့လိုမျိုးပေါ့အနည်းငယ်ဖြစ်အောင်တော့စီစဉ်ပြည့်ပြည့်နေမှာဘာလို့လဲဆိုတော့ခုကဒီကုန်းဘက်ပေါ်ကရေအရောင်မှာအတွင်းထဲကိုစိတ်စိတ်ဝင်နေဆိုတော့အမသူတို့တင်လာတာတော့ညာလုံးနေပြလူ300ကျော်ဆိုတော့လေအမ
တင်ဆုံးကြောက်ဆုံးတွေနဲ့ပတ်သက်လို့မြမအစိုးရဘက်ကတော့တရားဝင်ဝန်ထဲစကားပြောတာမျိုးတွေမရှိတဲ့အတွက်ဝေဖန်မှုတွေလည်းရှိနေတာပါရည်ရင်ပေါ်မှာပညာရေးဝန်ထမ်းတွေအများဆုံးပါဝင်ပြီးတရင်ကျွတ်ကျောင်းပည့်ရက်မှာနေရက်ကိုအလဲပြန်လာကြတာဖြစ်ပါတယ်ဒီအတွက်ကျောင်းဆရာဆရာမအတော်များများဟာအခုသေဆုံးကြသူတွေထဲမှာအများဆုံးပါဝင်ကြတာဖြစ်ပါတယ်မြန်မာနိုင်ငံမှာတော့မြေချောင်းတွေအတွင်းခင့်မိရည်ရင်တွေမတုံးနိုင်ကြသေးသလိုရေချောင်းမှာပြေးဆွဲနေတဲ့ရည်ရင်တွေကိုလည်းလိုအပ်တာထက်လူတွေကုန်နေမတင်ဖို့အတွက်စနစ်တကျညွှန်ကြားချက်ထုတ်တာစီကံထုတ်တာမျိုးတွေလည်းအားနေတဲ့အတွက်အခုလိုမျိုးဖြစ်ရမျိုးတွေကမကြာခဏဖြစ်လေရှိပြီးလူသေးဆုံးမှုတွေလည်းဖြစ်နေကြတာပါအခုအခါမှာတော့ချင်းတွင်းမြစ်ပေါ်မှာရေရင်နစ်မြုပ်ခဲ့ရပြီးတဲ့နောက်ပြည်သူတွေရဲ့အသက်အန္တရာယ်တွေအတွက်ကာကွယ်ပေးမယ့်အစီအစဉ်တွေကိုလှုပ်ဆောင်ဖို့ဒေသဆိုင်ရာအစိုးရတာဝန်ရှိသူတွေကတတိပြုသင့်ပြီလို့လည်းဝေဖန်သူတွေကထောက်ပြကြပါတယ်ရှင်